အရေးပေါ်အခြေအနေမကျေညာခင်အထိမိထီလာမျိုးတွေကနောက်ဆုံးအခြေအနေကိုတော့ကိုရိုင်းသွားရောက်ပြီးတော့သတင်းယူနေတဲ့ကျမတို့ရဲ့ VOA Wine တော်သားဥရောနီငိမ့်ကအခုလိုရှင်းပြထားပါတယ်ရှင်
မိထလာမြို့ပေါ်မှာပုံမှန်144ထုတ်ထားပေမဲ့လည်းအားလုံးကလူစုလူဝေးတွေနဲ့လမ်းတွေပေါ်မှာလမ်းလျှောက်သွားလာနေကြသလိုပဲမော်တော်ဆိုင်ကယ်တွေကားတွေနဲ့လည်းသွားလာနေကြတာကိုကျွန်တော်ကိုယ်တိုင်တွေ့နေရပါတယ်ညပထွက်ရအမိန့်ထုတ်ထားပေမဲ့လည်းညဘက်တွေမှာလည်းညနေတဲ့အချိန်ထိသွားလာနေကြသူတွေရှိသလိုပဲဒီလိုတရားဥပဒေစိုးမိုးမှုမရှိတာနဲ့ပတ်သက်ပြီးတော့မိထလာမြို့နယ် NLD ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းထိန်ကအခုလိုပြောပါတယ
်အခုတည်းကသူတို့အဖမ်းဆီးမရှိသေးဘူးစုဘူးတောင်းကြတဲ့လူဖမ်းတာစီးတာဘယ်သူမှမလုပ်မလုပ်တဲ့ကကြောင့်ဒီလိုအတင်ရဲပြီးတော့အခုကြည့်မော်တော်ဆိုင်ကနေစီးတဲ့လူတွေဆိုလို့ရှိရင်အကုန်လုံးကကိုယ့်ကိုယ်ကိုကာကွယ်ဖို့လားသူများကိုချဖို့လားမသိဘူးတုတ်တွေဓာတ်တွေကိုစီကူကပါတယ
်အစိုးရရဲ့သတင်းတွေကအခြေအနေတွေကိုထိမ့်သိမ့်လို့ရတယ်တေဆုံးသူ9ဦးလောက်ပဲရှိတယ်လို့ပြောပေမဲ့လည်းတကယ်တမ်းမှဒီတဲ့မကရှိနေပါတယ်ကျွန်တော်ကိုယ်တိုင်ကတော့ဒီတပ်ဖြတ်မှုတွေဒီအလောင်းတွေမိရှိတာကိုမတွေ့ရပေမဲ့လည်းဒီကိုယ်တိုင်တွေ့ရှိရတဲ့ဦးဝင်းထိန်ကတော့အခုလိုပြောပြပါတယ
်ဒီမိနစ်ကိုထွက်လာပြီးတော့မှအဲ့ဒီဒီမိနစ်ကရက်ကမှလမ်းပေါ်မှာ3လောက်လောက်တွေ့ခဲ့တယ်3လောက်ထားရတာငယ်ခမန်းတက်ဘူးထားရတာအများကြီးရှိမှထင်တယ်အခုကအပြတ်ချင်းရတာအဒီရုံးဖြစ်ပြီးတော့ထိုးချက်ရိုက်ရတာမဟုတ်မိတယ်ဆိုတော့တပ်လိုက်တာတပ်ပြီးမိရှုပ်လိုက်တာနောက်ပြီးတော့လမ်းပေါ်မှာပစ္စည်းပုံကြီးမိရှုပ်နေတယ်အခုကမွတ်စလင်အိမ်တွေဖောက်ပြီးတော့မှလူဓာတ်တွေရှိနေပြီ
ရဲကလူအုပ်ကိုလူစုခွဲပြစ်ခတ်ခဲ့မှုတစ်ခုကိုသူကြုံခဲ့ရတော့ကိုလည်းဦးဝင်းထိန်ကပြောပါတယ
်မနေ့ကပြစ်တာဟိုဘောမင်္ဂလာစေုံရက်မှာဟိုမွတ်စလင်တရားလောက်ကိုလူကဝိုင်းပြီးတော့တောင်းဆိုတယ်ရိုက်တယ်အဲ့ကြားထဲကနေပြီးတော့မှဝင်လူတဲ့လူတွေကိုပြစ်တာပြစ်တော့နှစ်ယောက်တန်ရတယ်လို့ပြောတယ်အဲပေါင်မာနာပခါကိုပြစ်တာပေါ့အဲ့ဒါပဲတည်တယ်ကျွန်တော်တော့မသိဘူ
းမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်စီကိုသူကနေတဆင်အမှားစကားပြောကြတာကိုလည်းဦးဝင်းထိန်ကကျွန်တော်ကိုပြောပြပါတယ
်အမဒီဟိုတင်းမှာကတော့လူ9ယောက်ပဲတည်ပြီးတော့39ယောက်ဓာရတယ်လို့ပြောတယ်ဒါပေမဲ့မနေ့ကတည်းက20လောက်ဖြစ်နေပြီဒီနေ့ပါဒီပါပေါ့ရင်တော့25ယောက်တော့ဖြစ်သွားနိုင်ပြီကျန်နေပါတယ်လို့ဒီကဒေါအောင်ဆန်းစီကိုမနေ့ကနှစ်ကြိမ်တင်ပို့တယ်လေပို့တဲ့အချိန်မှာမနေ့မှာဒေါအောင်ဆန်းစီကပြောလဲဆိုရင်ဝန်ကြီးချုပ်ကိုကြောင်းကြလိုက်ပါသူပို့တဲ့144ထုတ်ပြီးတဲ့အကြောင်းရဲတပ်ဖွဲ့ကိုအသုံးချပြီးတော့မှခိတိရောက်ဆောင်ရွက်ပါလို့ပြောလိုက်တော့ဝန်ကြီးချုပ်ကတော့လုပ်ပါမယ်ဒါလည်းကျွန်တော်တို့အတူတူပါပဲကျွန်တော်တို့လုံးဝမူနဲ့အတူတူပါပဲလို့ပြောတယ်ဒါပေမဲ့ပြောတာပြောနေနေကင်းတစ်ခုလုံးမျိုးထဲမှာအကဲခတ်တဲ့ခါကျတော့မော်တော်ဆိုင်ကနေလမ်းလာပြီးတော့အော်ဟစ်ပြီးတော့အခြေတိတ်လုတဲ့ဟာတွေကနားနိုင်မှဖြစ်နေတယ်နေရာကမှရှိနေတယ်အဲ့နဲ့ပတ်သက်ပြီးတော့ညနေမှာတခါသူ့ကိုသွားပြီးမှဒီလိုပဲခင်ဗျားတို့ရက်ွက်ဒီမှာခင်းလဲပြီးတော့អော်ရမယ်ထိန်ချုပ်ရမယ်ဆိုတော့လုပ်နေတယ်လို့ပြောတာပဲဒါပေမဲ့ကိုတော့မတွေ့ဘူးနောက်တစ်ခါညနေဆိုလို့ရှိရင်မွတ်စလင်အိမ်တွေပေါ့မွတ်စလင်တွေအိမ်တွေကလူရှိတော့အဲ့ဒီအိမ်တွေဖောက်တာတွေဖြစ်လိမ့်မယ်ခင်ဗျားတို့လူညွေးချပေးပါလို့အဲ့သူကချပေးမယ်တော့ဝန်ခံတာပဲဒါအဲ့လိုဖြစ်နေကြတဲ့အခုဦးနာကတော့ပြောတာအကုန်ဖြစ်တယ်မီးရှို့တာလေအဖောက်ခံရတာလေဟိုလက်လွတ်စပယ်အသက်ခံရတာလေအဲ့လိုရှိတယ်အစိုးရဘာချင်းကတော့ everything is under control ပေါ့အားလုံးထိန်းချုပ်လို့ရပြီလို့ယူဆတာအင်္ဂလိပ်ကမထင်ဘူ
းငွေကြေးတန်းနိုင်ရတဲ့မွတ်စလင်တွေကကားတွေနဲ့တခြားတမျိုးတွေရောတွေကိုထွက်ခွာသွားနေကြပါပြီစည်ရဲသားမွတ်စလင်တွေကတော့သူတို့နေထိုင်ရရက်ွက်တွေမှာပဲနေထိုင်ရတာမလုံခြုံတဲ့အတွက်သူတို့တွေကိုလူအုပ်လိုက်အုပ်လိုက်ပြောင်းရွှေ့နေရချပေးထားတာကိုလည်းကျွန်တော်ကလည်းတွေ့ရပါတယ်နေတော့ဆိုလို့ရှိရင်ဒီခရင်အားကစားကွင်းတွေကိုမြို့ရဲ့အမတ်တက်လမ်းမတော်လမ်းမကြီးအတိုင်းထောင်ထဲချီတဲ့ဒီမွတ်စလင်မိသားစုတွေကိုရဲစောင့်အရှောက်အချံရံနဲ့ခေါ်ဆောင်သွားတာကိုတွေ့ရပါတယ်မွတ်စလင်မဟုတ်တဲ့ဗမာလူမျိုးတွေကလည်းဒုက္ခတွေဖြစ်နေကြပါတယ်သူတို့တွေကဖုန်တော်ကြီးအကြောင်းတွေနဲ့ဖျားဝင်းတွေမှာခိုလုံနေကြပါတယ်သူတို့တွေဒုက္ခတွေဖြစ်ရတာကတော့ဒီမွတ်စလင်ရက်ွက်တွေအနီးမှာနေထိုင်ကြတဲ့သူတို့အိမ်တွေပါမီးလောင်လို့ရှိရင်မီးကူးဆက်ခံရမှာဆိုတာကြောင့်ဒီဒုက္ခတွေကထုတ်တွေပိုက်ပြီးတော့မှဒီဖျားဝင်းတွေဖုန်းကြောင်းတွေထဲမှာပွားရောက်နေထိုင်နေကြတာကိုကျွန်တော်တွေ့ရပါတယ်မွတ်စလင်တွေကကိုယ့်အိမ်ကိုကိုပြန်ပြီးမီးရှို့နေကြတယ်ဒါကြောင့်မလို့သူ့ရဲ့အိမ်မှာမီးလောင်သွားရတယ်လို့ပြောပြတဲ့သူတဦးကိုလည်းကျွန်တော်တွေ့ခဲ့ရပါတယ
်မနေ့ကဆိုလို့ရှိရင်ဖုန်းကိုနဝင်းဖုန်းကြီးကြောင်းစာတင်တိုက်ထဲကိုကျွန်တော်တို့ရက်ွက်ကိုမီးရှို့ပြီးမှသူကဝင်လာလိုက်တာဖုန်းကြောင်းလုံးဝင်ပြေးလိုက်တော့ခါကျသူမီးရှို့တာကိုပြန်စစ်လိုက်တော့ခါကျခဏမမူကိုဝင်းကိုကနေပတ်စံပေးလို့သူဝင်ရှို့ရပါတယ်ဆိုသူကဖြောင်းချက်ပေးသွားတယ်ဖြောင်းချက်လည်းပေးတယ်သူ့ကိုဝိုင်းပြီးတော့တန်ကာတော်တွေရောအရက်ွက်ထဲရှိတဲ့လူတို့ကရိုက်တက်ပြစ်လိုက်ပြီးခါကျလမ်းမပေါ်ဆွဲထုတ်သွားပြီးတော့ခါကျသူ့ကိုမီးရှို့လိုက်တယ
်လူရဲမှုတွေကစတင်ဖြစ်နေပြီးတော့ဒီလူရဲမှုတွေကိုမြို့ကန်တွေကကျွလွန်ကြတာမဟုတ်ဘဲနဲ့မိထလာမြို့အနီးတွက်ရွာတွေကလူတွေရောက်လာကြပြီးတော့မွတ်စလင်တွေရဲ့ဆိုင်တွေကိုဖောက်ပြီးယူနေကြတာပါမျိုးလေကောင်ကတရက်စီပစ္စည်းဆိုင်ကိုဖောက်ထွင်းနေကြတဲ့သူတွေဟာဒေါက်တာလက်နက်တွေကန်ဆယ်ထားကြပြီးတော့သူတို့တွေကိုရက်ွက်သူရက်ွက်သားတွေကလည်းမတားဆီးနိုင်ကြဘဲနဲ့ဆိုင်ကိုမီးမရှို့ဖို့နဲ့မီးရှို့လို့ရှင်အိမ်ကြီးချင်းတွေကိုပါမီးကူးဆက်မှစွန့်နေလို့တောင်းပန်နေကြပြီးတော့ကြိုက်တာဥသာယူသွားကြလို့ပြောဆိုနေတာတွေကိုလည်းကျွန်တော်ကိုယ်တိုင်တွေ့ရပါတယ်မိတ္တလာမျိုးကန်တွေကတော့ဒီလိုဖောက်ထွင်းပစ္စည်းယူနေကြတာတွေကိုမနှိမ့်မြှုပ်ကြပါဘူး ရဲတပ်ဖွဲ့ကလည်းလိုက်လံပိတ်ဆို့ဖမ်းဆီးတာတွေကိုလုပ်နေပြီးမဲ့လည်းအခုဖြစ်ပွားနေတာနဲ့စာလို့ရှိရင်ရဲအင်အားကမိကလာမြို့ပေါ်မှာနေပါလွန်းတာကိုကျွန်တော်သတိထားမိပါတယ်ကူမန္တလေးတိုင်းဒေသကြီးရဲ့ဝင်းချုပ်ဦးရဲမြင့်ကိုတိုင်မိကျလာခရိုင်ထွေအုပ်ရုံးမှာလာရောက်ထိုင်ပြီးတော့အခြေအနေတွေကိုကိုယ်ကဲထိန်းသိမ်းနေပါတယ်ဒီဒေသခံအစိုးရအဖွဲ့အစည်းအနေနဲ့အခြေအနေတွေကိုတမင်သက်သက်မထိန်းသိမ်းမဲ့လွှတ်ထားတာမဟုတ်ဘဲနဲ့ဒီလိုမျိုးရုတ်တရက်ပေါ်ပေါက်လာတဲ့အခြေအနေကိုဘယ်လိုထိန်းသိမ်းရမလဲဆိုတာကြွမ်းကျင်မှုမရှိတာကိုတွေ့မြင်နေရတယ်လို့မြို့ကန်တွေကပြောကြပါတယ်ခင်ဗျာ